တော်တာရှင်များရှင်လွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုသုံးခုလောက်ကတည်းကပြည်တွင်းမှာဘဝရည်ရည်အတွက်အလုအကန်အခွင့်အလန်းရှားပါတဲ့မြန်မာပြည်တွေကလူဒန်းစားအစုံရဲ့အိမ်မက်ဟာစင်ကာပူထွက်ပြီးစီးပွားရှာရေးဖြစ်ခဲ့ပါတယ်။ချမ်းသာသူတွေကသားသမီးတွေကိုစင်ကာပူမှာကျောင်းထားကြဘွဲ့ရပညာတတ်လူငယ်လူလတ်လေးတွေကဤပညာနဲ့စက်မှုပိုင်းဆိုင်ရာအလုပ်တွေရှာကြအောက်ခြေလူဒန်းစားတချို့ကတော့ဆောက်လုပ်ရေး၊သင်မောခြင်းအိမ်အကူအပါဝင်တခြားဆက်ယုံနဲ့အလုပ်တစ်ခုခုမှငွေရှာပြီးမိသားစုကိုထောက်ပံ့မှုအိမ်မက်မှတ်ခဲ့ကြပါတယ်။အိမ်မက်မျိုးစုံပုံစံမျိုးစုံနဲ့မြန်မာတွေစင်ကာပူကိုသွားလိုက်ကြတာဆယ်စုနှစ်တခုနှစ်ခုအတွင်းရန်ကုန်မြို့နယ်မတိမ်မရင်သာကျဲတဲ့ကျွန်းနိုင်ငံကလေးမှာမြန်မာပေါင်းသိန်းချီရှိလာခဲ့ပါတယ်။အဲ့ဒီဆယ်စုနှစ်တည်းအတွင်းမှာစင်ကာပူသွားရင်မြန်မာစကားပြောတဲ့ကြားရတာမဆန်းတော့ပဲမြန်မာနိုင်ငံလို့ခံစားရထင်ရောက်တဲ့နေရာတွေပါရှိလာပါတယ်။ဒီနှစ်ပိုင်းလပိုင်းအတွင်းမှာတော့စင်ကာပူမှာနေထိုင်သူမြန်မာလူမျိုးအတော်များများအလုံးအင်းနဲ့ပြည်တော်ပြောင်းကြပါတယ်မြန်မာလူမျိုးအများဆုံးနေထိုင်တဲ့တိုင်းပြည်ကမြန်မာတွေအလုံးအင်းနဲ့ပြောင်းကြတာမို့ပြည်ရင်းပြည်ပနေမြန်မာတွေလည်းအဲ့ဒီကိစ္စကိုအာရုံစိုက်လာကြပါတယ်စင်ကာပူမှာဘိသူကပညာရှင်တူအနေနဲ့၅နှစ်အလုပ်လုပ်ခဲ့ပြီးမကြခင်ကမှပြည်တော်ပြောင်းလာတဲ့ကိုအောင်ကောင်းကဒီနှစ်ပိုင်းလပိုင်းနေအတွင်းအလုံးအင်းနဲ့ပြည်တော်ပြောင်းကြသူတွေရဲ့အခြေအနေကိုအခုလိုရှင်းပြပါတယ်
လင်ဘူကလည်းနည်းနည်းကြားသလိုဖြစ်နေတာတော့တစ်နှစ်ခွဲလောက်ရှိအဲ့ဒီအချိန်မှာမြန်မာပြည်ကအပွင့်လာရယ်စင်ကာပူကအဲ့လိုကြာရေးတန်းလာရယ်သူတို့မှ retrench ပေါ့လူငယ်လေးလျှော့လာရယ်အကုန်လုံးကတိုက်ဆိုင်သွားတာတကူရှိရယ်အဲ့တော့အဲ့ထက်ရဆက်ပြီးလူတွေကတပွဲပွဲပြန်လာတချို့တွေကဒီမှာအလုပ်တွေရကုန်တယ်ဒီကကုမ္ပဏီကလည်းပြည်ပြည်နဲ့လက်စားအမြင့်နဲ့ပေးပြီးခေါ်လာနိုင်တယ်တချို့တွေကကိုယ်မှလုံလောက်တဲ့အတွက်ကြောင့်တကူရပြီလို့ယူဆလို့ညီမကြီးမှထိချဖို့ပြန်လာတဲ့လူတွေရှိတယ်ခုနလိုပေါ့ retrench ပေါ့လှုပ်လျှော့လို့ပြန်လာတဲ့လူရှိတယ်အဲ့တော့အခုအစိုးရအသစ်ပြောင်းတော့ပိုပြီးခွင့်ရေးပြန်ရတော့မယ်ဆိုပြီးတော့ပြန်လာလို့ရှိတယ်။အားလုံးတိုက်ဆိုင်သွားရမှာအဲ့တော့အဲ့ချိန်မှာပြန်လာတဲ့ rate ကတော်တော်မြင့်သွားတယ်
။စင်ကာပူစီးပွားကြတာရဲ့တစ်စိတ်တစ်ပိုင်းဟာကမ္ဘာရေနံစည်းနဲ့ပတ်သက်ပါတယ်။ကမ္ဘာကမ်းလွန်ရေနံတူးစင်ကြီးတွေရဲ့80ရာခိုင်နှုန်းကစင်ကာပူမှာစောက်တာပါ။ရေနံလောင်နဲ့သင်္ဘောကြီးအများစုကိုလည်းစင်ကာပူမှာအဆင့်မြင့်ကြပြုပြင်ကြပါတယ်။ရေနံစည်းကြတော့ကမ်းလွန်ရေနံတူးစင်တိဆောက်ရေးလုပ်ငန်းတွေပင်လယ်ပြင်နဲ့ဆိုင်တဲ့မရင်းလုပ်ငန်းတွေကနေတင်မောချင်းကြီးတွေအထိတိတိတသာကြာဆင်းလာပါတယ်။အဲ့ဒီတော့အဲ့ဒီလုပ်ငန်းကြီးတွေကိုအလုပ်သမားအပါအဝင်တန်တယ်နဲ့စက်ပစ္စည်းထောက်ပံ့တဲ့လုပ်ငန်းတွေကိုပါဆက်တိုက်ထိခိုက်လာပြမှာတယ်။အခုလောလောဆယ်အဲ့ဒီလုပ်ငန်းကလူတွေအပြန်များတာဖြစ်တယ်လို့စင်ကာပူမှာနေထိုင်တဲ့ IT ပညာရှင်ကိုဇော်လင်းဖြိုးကပြောပါတယ
်။ Wine industry ပေါ့နော်။အဲ့ကောင်ကလူတွေနောက်ပြီးတော့ shipping မှာနော်။အဲ့ကလူတွေပြန်လာများတယ်။နောက်ပြီးတော့ဒီမှာအနေကြတဲ့လူအတိုင်းတော်တစ်ခုတွေသတ်မှတ်ထားတယ်။ပြီးလို့ရှိရင်တော့ဘယ်လိုပဲဖြစ်ဖြစ်ပြန်မယ်ဆိုတဲ့လူတွေပေါ့နော်။ပုံမှန်စီဝါရေးပြန်လုပ်မယ်ဆိုတဲ့လူတွေ
။အဲ့လိုပဲကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းစက်ယုံတွေတရုတ်ပြည်ကိုရွှေ့ကြတဲ့အတွက်အဲ့ဒီလုပ်ငန်းတွေမှာလုပ်နေသူတွေလည်းအခက်တွေ့လာပါတယ်။အခုနောက်ပိုင်းစင်ကာပူမှာလူအများကြီးသုံးတဲ့စက်ယုံတွေနည်းလာပြီးဖြစ်တဲ့အတွက်စက်ယုံတွေမှာလုပ်ကင်သူတွေလည်းအလုရှားပါလာပါတယ်။စင်ကာပူအထွေထွေဆေးရုံကြီးရဲ့အဆောက်အဦကြန့်ခိုင်ထိန်းသိမ်းရေးအလုပ်လုပ်နေတဲ့ကိုစိုးတီဟာက
ကျွန်တော်ကလို့ project တွေအများကြီးတယ် construction site တွေပါတယ် project တွေအများကြီးအခုနောက်ပိုင်းစာလုံးမှာ project site တွေကလည်းအများနေသွားပြီ main နဲ့ပိုင်းတော့ပဲရှိတာ main နဲ့သမားကြတော့လည်း scale ရှိတဲ့ scale worker တွေတော့ပဲခေါ်တာလူပြည့်ဆိုတာကတိတ်ပြီးတော့မလွယ်ဘူးတော့ဘူးသင်ကူကတော့ဆက်လာဖို့အစ်စ်တရားအနေနဲ့လာဖို့ဆိုမှတော့မလာတာကောင်းတာ wall agent ကလည်းမြင့်တယ်အလုပ်ကလည်းကိုကတကယ်ကိုတက်မှတက်ရောက်ကန်းဆိုမှတော့မရဘူးအဲ့လိုမျိုး
နောက်ထပ်ပြန်လာများတဲ့အုပ်စုတစ်ခုကတော့စင်ကာပူမှာအခြေချဖို့ပြင်ထားပေမဲ့မိသားစုလိုက်နေထိုင်ခွင့်မကျလို့ရေရှည်တွက်ပြီးပြန်ကြတာဖြစ်ပါတယ်။ဒီဘက်နောက်ပိုင်း၄-၅နှစ်မှာ PR လို့ခေါ်တဲ့နေထိုင်ခွင့်ကျဖို့အတော်ခက်ခဲလာပါတယ်။အဖေအမေကနေထိုင်ခွင့် PR ကျလို့အိမ်ဝယ်ပြီးသားတော့မှသားသမီးတွေက PR မကျတာတွေအများကြီးရှိလာတယ်လို့သိရပါတယ်။2016စတင်နှစ်အတွက်ကျောင်းအပ်ကြတော့နိုင်ငံခြားသားမဆိုထားနဲ့မိဘ PR ဖြစ်နေတဲ့သူတွေရဲ့ကလေးတွေတောင်အစိုးရအကြောင်းရဖို့အတော်ခက်သွားတယ်လို့ចောင်းသားမိဘတွေကပြောကြပါတယ်။ International School ရဲ့စျေးကပြန်မျှစင်ကာပူဒေါ်လာ1500လောက်ကုန်ကြတာမို့မြန်မာတွေအနေနဲ့ထားဖို့မလွယ်ပါဘူး။အဲ့ဒါနဲ့ PR မိဘဖြစ်နေပေမဲ့လည်းကလေး PR မဟုတ်တဲ့မိသားစုတွေပြန်ပြီးမြန်မာပြည်မှာចောင်းပြန်ထားကြပါတယ်။အခုလိုမြန်မာတွေအများကြီးအိမ်ပြန်နေကြတာဟာစင်ကာပူမြန်မာနှစ်နိုင်ငံကိုဘယ်လိုသက်ရောက်မှုတွေရှိသေးနိုင်မလဲ။ကိုအောင်ကောင်းကအခုလိုသုံးသပ်ပြပါတယ်။
ဒီလူတွေပြန်လာနိုင်လေသူတို့ကတည်လာတဲ့ဤပညာရဲ့ attitude တွေ work experience တွေညီမပြီးတော့ထောက်ကူပြုနိုင်တာဆိုတော့ညီမပြီးတော့ကတော့အကျိုးကြီးပဲရှိတယ်။ဟိုဘက်ကနေပြီးတော့ပုံမှန် study ဝင်နေတဲ့နိုင်ငံခြားငွေဟိုဘက်ကနေတောက်လျှောက်ပို့နေတဲ့ငွေအမောင်းတစ်ခုတော့ရောက်ရင်ရောက်သွားနိုင်တာပေါ့ တခုတော့ရှိတယ်မှာတချို့တွေကစင်ကာပူမှာသာသွားလုပ်တယ်ဒါပေမဲ့သူတို့မှာလုံလောက်တဲ့ experience မရလာဘူးပေါ့နော်ဟိုသူဘာမှပြန်မပါလာဘူးပေါ့နော်အဲ့လူတွေကတော့စင်မပြေကြအောင်မှာအဲ့ဒါလေးတော့တွေ့ရတယ
်ကိုစော်လင်းဖြိုးကလည်းမြန်မာတွေအိမ်ပြန်ကြတဲ့အတွက်တော့ဆိုးကျိုးသိပ်မမြင်ဘူးလို့ပြောပါတယ
်စာလုံးမှာလုံနေတဲ့သူကဗမာပြည်ပြန်ပြီးတော့စီပွားရေးတိတ်တိတ်လေးလုံယုံနေဗမာပြည်ဒုံငနေတိုင်းနဲ့တော့တိုးတက်တော့မပေါ်နိုင်ဘူးပေါ့နော်ကျွန်တော်တို့တွေပြန်လာထက်ဆိုင်တကယ်အရင်နီးမုန်နံမှုအကြီးစားတွေဝင်လာရင်တော့ပို့ပြီးတော့အဆင်ပြေသွားနိုင်တယ်ကျွန်တော်တို့ကကြတော့တနိုင်တပိုင်းကနေပြီးတော့ပဲစမှာ哦ကုမ္ပဏီပြန်ဖွင့်တယ် service တစ်ခုကိုဒီနိုင်ငံမှာရှိတဲ့အတွေ့အကြုံနဲ့ဒီနိုင်ငံမှာသူများတွေဘယ်လို service ပေးတာလဲကိုချိန်ပြီးတော့ပြန်ပြီးရောပမာပြည်မှာဖွင့်ခဲ့မယ်လုပ်ခဲ့မယ်ဆိုလို့ရှိရင်တော့ဘဝပြည်ပြည်လိုက်တာအများကြီးကျိုးရှိမယ်နောက်ပြီးအဲ့လိုလူမျိုးတွေများလာလေကွန်မြူနတီတွေများလာလို့လေလေအဲ့တော့အဲ့မြန်မာ society အတွက်တော့ပို့ပြီးတော့အကျိုးရှိမှာပေါ့
စင်ကာပူမှာရှိနေတဲ့မြန်မာအများစုကတော့မိုးရွာတုံးရေခမ်းဆိုသလိုစင်ကာပူမှာအလုံးလုံးပြီးငွေရှာခွင့်ရရင်ဆက်ရှာကျင်သေးပေမဲ့အချိန်နဲ့ရရကြောင့်မြန်မာပြည်ပြန်ရမယ်ဆိုရင်လည်းလုပ်ငန်းအတွေ့အကြုံတွေရထားပြီးသားမို့ရက်တည်ရေးအတွက်မစိုးရိမ်ပါဘူးလို့ပြောကြပါတယ
်ကျွန်တော်ကစမ်းသပ်ချက်နဲ့ဆိုတော့မကြောက်ပါဘူးမှကျွန်တော်ဒီမှာအေဂျင့်အားလုံးမှ၈နှစ်လောက်ရှိပြီဆိုတဲ့အခါကျတော့လုပ်ငန်းပေါ်မှာလည်းကျွန်တော်တော်တော်များများနားလည်နေပြီလေဟိုမဖြစ်မနေပြန်ရမယ်ဆိုတော့လည်းပြေဆံမရှိတော့ပုံတိုင်းကိုပြန်ပြီးတော့လုံးလို့ဟိုဟာလုပ်ရရအများကြီးရှိတာပဲလေကိုယ့်အတွက်ဒီကနေပြီးတော့လက်မှတ်လေးတစ်ခုခု recommend လေးတစ်ခုနှစ်ခုလောက်ရှိပြီဆိုမြန်မာပြည်မှာအခုကျွန်တော်တို့မြန်မာပြည်ကလည်းအစာပြိုးနေပြီဆိုတဲ့အခါမျိုးကျတော့ကျွန်တော်တို့ကဆက်ကဲမရှိပါဘူ
းမိခင်မြေနဲ့ခွဲခွာနေထိုင်ရသူအများစုမှာအိမ်လွမ်းစိတ်ဆိုတာရှိပါတယ်ဖြစ်နိုင်ရင်ကို့မြေကို့ရေကကို့အိမ်မှာပဲနေကျင်ကြသူတွေများပါတယ်နိုင်ငံပေါင်းစုံအနှံ့ပြန့်ကျဲနေတဲ့မြန်မာအများစုရဲ့အိမ်မက်ဟာလည်းတစ်ချိန်ချိန်မှာအိမ်ပြန်ရေးပဲဖြစ်နေတတ်ပါတယ်အခုတော့စင်ကာပူရောက်မြန်မာအများစုအတွက်အိမ်ပြန်ရဖို့အကြောင်းဖန်လာပါပြီ။အဲ့လိုအိမ်ပြန်ခြင်းသူတွေအိမ်ပြန်မှုအကြောင်းဖန်လာသူတွေအတွက်အလုပ်ကင်ခွင့်လန်းကိုမိခင်မြန်မာပြည်ကဘလောက်ထိဖန်တီးပေးနိုင်မလဲဆိုတာကသာသူတို့အတွက်အကြီးမားဆုံးမေးခွန်းဖြစ်နေပါတယ်ရှင်။